ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာပြည်တော်တွေကလူမျိုးတိုက်ခန့်တော်များများမိလောင်ကြွားခဲ့လို့80ထက်မနည်းတည်ဆုံးခဲ့ပါတယ်။တမိုင်းဝင်6ကစားရပ်ကွက်မှာဗုဒ္ဓဘာသာရုံးကအစစ်မြေအဆောက်အဦတစ်ခုကနေစတင်မိလောင်ကြွားတဲ့မိဟာအချိန်လိုအတွင်းမှာပဲအနည်းဆုံးအဆောက်အဦ4ခုကိုကူးဆက်လောင်ကျွမ်းခဲ့ပါတယ်။တည်ဆုံးသူတော်တော်များများကအချိန်မီမိလို့ရမပြေးနိုင်တဲ့အဆောက်အဦတွေထဲမှာပိတ်မိတည်ဆုံးခဲ့ကြတယ်လို့မိသက်တော်ဝင်ရှိသူတွေကပြောပါတယ်။ထိခိုက်ဒဏ်ရာရခဲ့သူပေါင်းကလည်း50ထက်မနည်းရှိပါတယ်။ဘာကြောင့်မိလောင်ခဲ့တယ်လဲဆိုတာကိုစုံစမ်းစစ်ဆေးနေကြဆဲဖြစ်ပါတယ်။အထက်မြေဆောက်ဦးတွေမှာလူနေအိမ်တွေအပြင်ဓာတ်ပစ္စည်းတွေပလတ်စတစ်တွေနဲ့တခြားမိလောင်ရတဲ့ပစ္စည်းတွေကိုတုံလောင်တဲ့ဂိုဒေါင်တွေအဖြစ်နဲ့အသုံးပြုပါတယ်။လူအများအိပ်ပျော်နေချိန်မှာမိလောင်ကျွမ်းခဲ့တာဖြစ်လို့တည်ဆုံးသူအရေအတွက်တိုးလာနိုင်သေးတယ်လို့တာဝန်ရှိသူတွေကမျှော်လင့်ထားပါတယ်။နေပြည်တော်ကြုံရဲ့အတွက်စီရင်စီကံလိုက်နာမှုအားနည်းတဲ့ဒါကမျိုးတော်မှာအခုလိုလူနေအဆောက်အဦးတွေမိလောင်ကျွမ်းမှုကဖြစ်လေဖြစ်တာရှိပါတယ်။2010တုန်းကအလားတူမိလောင်ကျွမ်းမှုကြောင့်လူပေါင်း120ထက်မနည်းတည်ဆုံးခဲ့ပြီးတော့မြို့မှာမိကြောင်တည်ဆုံးသူအများဆုံးအဖြစ်အပျက်တစ်ခုဖြစ်ခဲ့ပါတယ်။